မြန်မာနိုင်ငံမှာဒီမိုကရေစီရရှိရေးအတွက်သူတယောက်တည်းလုပ်လို့မရဘူးလို့ဒေါက်ဆန်းစုကြည်ကပြောပါတယ်။ဘယ်ပါတီပဲအဖွဲ့အစည်းပဲဖြစ်ဖြစ်ဒီမိုကရေစီလိုလားတဲ့ဆိုရင်အားလုံးနဲ့လက်တွဲလှုပ်သွားမယ်လို့တနင်္ဂနွေနေ့ကလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာဒေါက်ဆန်းစုကြည်ကပြောခဲ့တာပါ။နိုင်ငံရေးအကျဉ်းသားတွေရဲ့အရေးနောက် NLD ရဲ့ရှေ့ရေးပိတ်ဆို့အေးအေးယူမှုတွေဖယ်ရှားရေးနောက်တွေးဆောင်ဆွေးနွေးရေးစတဲ့အကြောင်းအရာတွေအပါအဝင်ရွေးကောက်ပွဲမှာမဲပေးခဲ့သူတွေအပေါ်အမြင်သူ့ရဲ့အမြင်တွေကိုဖြေကြားခဲ့တဲ့ဒီသတင်းစာရှင်းလင်းပွဲအကြောင်းကိုတော့မတ်စုမြတ်မွန်ကစူးစီးတင်ပြပေးပါမယ်ရှင်
။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရုံးမှတင်းငွေနေကလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာတော့ဒေါအောင်ဆန်းစုကြည်ကတော်တော်လေးကိုအော်ဟစ်ဖြေကြားခဲ့ရတယ်လို့ပြောရမှာပါ။သူ့ကိုမေးကြတဲ့ပြည်ရင်းပြည်ပကသတင်းတောက်တွေကလည်းသူ့ထက်ကအလူအယက်ကိုမေးခဲ့ကြပါတယ်။သူရဲ့လွတ်မြောက်လာမှုနဲ့ပတ်သက်ပြီးတော့သတင်းတော်တယောက်ရဲ့အမေကိုဒေါအောင်ဆန်းစုကြည်က
If my people are not free, how can you say I'm free? We are none of us free. Either we're all free together.
ကျမရဲ့ပြည်သူတွေမလွတ်မြောက်သေးတဲ့၍ကျမလွတ်မြောက်တယ်လို့ဘယ်ပြောနိုင်မှာမလဲတဲ့။အားလုံးအတူမလွတ်မြောက်သေး၍ဘယ်သူမှမလွတ်လပ်သေးပါဘူး။တယောက်နဲ့တယောက်ကူညီပြီးတော့လွတ်လပ်မှုနဲ့ဒီမိုကရေစီရအောင်လှုပ်သွားရပါမယ်လို့ဖြေသွားပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီရရှိအောင်လှုပ်ဖို့အတွက်ကိုလည်းအားလုံးနဲ့လက်တွဲလှုပ်သွားမယ်လို့ပြောပါတယ
်။ကျွန်တော်ရအမြဲတကားဖွင့်ထားတာပဲ။ကျွန်တော်ရဒီမိုကရေစီကိုလိုလားတဲ့အုပ်စုအဖွဲ့တွေနဲ့အားလုံးကျွန်တော်တို့နဲ့လက်တွဲပြီးဆောင်ရွက်ဖို့အဆင်ပြေမယ်။ဒါကျွန်တော်ရအရင်တော့ကလည်းမူဝါဒနဲ့ဒီတိုင်းပဲအခုလည်းဒီမူဝါဒအတိုင်းပါ
။လောလောဆယ်မှာတော့ဘယ်ပါတီနဲ့မှဆွေးနွေးဖို့သူ့အနေနဲ့အစီအစဉ်မရှိသေးပါဘူးလို့လည်းသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။ရွေးကောက်ပွဲဝင်တာမဝင်တာကိုသူ့အနေနဲ့ဘာမှမပြောလိုပါဘူးတဲ့။ရွေးကောက်ပွဲမှာမဲထဲခဲ့သူတွေနဲ့ပတ်သက်တဲ့သူ့ရဲ့သဘောထားကိုဒေါအောင်ဆန်းစုကြည်ပြောတာကတော့
ဒါတို့ဘယ်လိုကြောင့်မဲပေးတာလဲဆိုတ
ာကိုယ်ကမရဘူ
းတို့အရင်ရောအနေနဲ့ကိုယ့်ရဲ့ဆန္ဒအရာတကယ်ပဲလွတ်လပ်တဲ့ဆန္ဒအရာအတိတ်ပဲရှိတဲ့ဆန္ဒအရာတကယ်ပဲအခြေအနေကိုသိလို့ကြိုက်လို့ပေးတယ်ဆိုဘလို့မဲပေးတာအရင်ရောအနေနဲ့ကောက်ွက်ဆရာအကြောင်းရှိတယ်ဒါနဲ့ကိုယ်လုံးတစ်ခုလုံးလို့ရှိရင်ဘာဖြစ်လို့လုပ်တာလဲဆိုတာသိရဥပမာမဲပေးတာဘာသက်မဲပေးလို့ဘာယူနေကြတယ်ပေးတယ်ဘာဖြစ်လို့ဒီဒီ
မြန်မာနိုင်ငံရေးမှာပေါ်ထွက်လာတဲ့အင်အားစုတွေအနေနဲ့အားလုံးပေါင်းစုပြီးလှုပ်တင်တာကိုလည်းသတင်းစာရှင်းလင်းပွဲမှာဒေါအောင်ဆန်းစုကြည်ကအလေးပေးပြောကြားသွားပါတယ
်။အဲ့ဒါကလို့တတိယအင်အားစုတို့စကုတ္တအင်အားစုတို့ပြည်သူ့အင်အားစုတို့အဲ့ဒါတွေကအရေးကြီးပါဘူး။တကယ်အရေးကြီးတာကဒီမိုကရေစီအတွက်တကယ်လှုပ်ပေးခြင်းနဲ့အဖွဲ့အစုအဖွဲ့တွေဟာဘယ်လိုပေါင်းစုပြီးတော့ပြည်သူ့အတွက်ကြီးရတော့လှုပ်ပေးနိုင်လဲဆိုတာလည်းအရေးအရေးကြီးပါတယ်။ဒီဒုတိယတတိယတို့အင်အားစုတို့ဆိုတာနာမည်လေးမှမဖြစ်ပါဘူး။ဒီနာမည်တို့
ရွေးကောက်ပွဲမှာ NLD ပါတီအရွေးမခံတဲ့အတွက်ပါတီရဲ့ရှေ့ရက်တည်မှုဘလို့ဖြစ်မှာလဲဆိုတော့နိုင်ငံသားသတင်းတောက်ရဲ့အမေးကိုဖြေရမှာတော့
I didn't found the National League for Democracy to be a party per se. I found it as a movement.
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုပါတီတစ်ခုအနေနဲ့ရပ်တည်ဖို့တည်ထောင်ခဲ့တာမဟုတ်ပါဘူးဒီမိုကရေစီရရှိအောင်လှုပ်ရှားဆောင်ရွက်မဲ့အဖွဲ့တစ်ခုအနေနဲ့တည်ထောင်ခဲ့တာပါမြန်မာနိုင်ငံမှာပြည်သူတွေဟာဒီမိုကရေစီကိုလိုလားနေတဲ့၍အာဏာပိုင်တွေကတရားဝင်နေပဲပြောပြောတရားမဝင်ဘူးပဲပြောပြောအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတော့ဆက်လက်ရှိနေမှာပဲလို့ဖြေကြားခဲ့တာဖြစ်ပါတယ် NLD ပါတီကိုဖျက်သိမ်းတာနဲ့ပတ်သက်လို့တရားဆိုင်နေရာဆဲဖြစ်တဲ့အတွက်တရားမဝင်ပါတီလို့ပြောလို့မရတာကိုလည်းဒေါအောင်ဆန်းစုကြည်ကသတင်းစာရှင်းလင်းပွဲမှာထောက်ပြသွားပါတယ်
အခုက NLD ဟာကိုဖြတ်ပိုင်ကိုရှိမရှိဆိုတာကိုတရားရုံးမှာရောက်နေပြီ။ဆက်ရှင်ရဲ့နေမှာတရားရုံးမှာကြားလာမယ်။အဲ့တော့ပြီးမှအဖြေထွက်မယ်။ဒါပေမဲ့ဒါဟာတရားရုံးကချက်တဲ့ချတဲ့အဖြေသာဖြစ်တယ်။ NLD ဆက်ပြီးတည်ရှိလားမတည်ရှိလားဆိုတဲ့အဖြေမှန်ကတော့ပြည်သူလူထုရဲ့နှလုံးသားတွေမှာပဲရှိတယ်
။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်က NGO အဖွဲ့အနေနဲ့လုံးမမဟုတ်ဘူးဆိုတာကိုလည်းရှင်းပြပါရယ်
။ဒီအဖွဲ့ချုပ်ကဒီဆရာနိုင်ငံရေးအဖွဲ့တယ်။ဟုတ်ကဲ့။အဲ့တော့အမေတို့အနေနဲ့ NGO ဖွဲ့မယ်ဆိုတဲ့တစ်ခါမှမပြောခဲ့ဘူး။မေရောပြောတာကလူမှုဝင်သားလုပ်ကြလို့ရမယ်လူမှုဝင်သားလုပ်ကြလို့ပြောဆိုလူမှုဝင်သားဆိုတာဟာနိုင်ငံရေးနဲ့ခွဲခြားလို့မရအောင်နောက်အခုအချိန်မှာဆိုလို့ရှိရင်မေရောတည်သူတွေကအင်တာမလိုနေလိုအပ်နေတယ်ဆင်းရဲနေတဲ့ဒုက္ခရောက်နေအခုကြီးလိုနေတယ်အဲ့ဒီလိုကျင်တဲ့လိုနေတဲ့အခုကြီးတွေကိုပေးနိုင်တော့ပေးဖို့ပဲအဲ့ဒါလည်းတော့အခုမှလုံထောင်မဟုတ်ဘူးနော်အခုကပြောတာဆိုပေမဲ့မေရော1995ခုနှစ်ခေတ်ကစပြီးတော့ဒီလိုလူမှုဝင်သားလုပ်ကြလို့လုပ်ခဲ့တာပဲ
မြန်မာနိုင်ငံအပေါ်မှာနိုင်ငံတကာရဲ့ပိတ်ဆို့အရေးယူမှုတွေဖယ်ရှားရေးနဲ့ပတ်သက်လို့မေးခွန်းမေးတာကိုတော့ NLD အလုံအမှုဆောင်တွေနဲ့မဆွေးနွေးရသေးတဲ့အတွက်အတိအကျမပြောနိုင်သေးပေမဲ့ပြည်သူတွေရဲ့စန္ဒအတိုင်းဖြစ်ရမယ်လို့ဒေါအောင်ဆန်းစုကြည်ကပြန်ဖြေပါတယ်
။ပြည်သူတွေကနေပြီးတော့ဟိုခိုင်မာတဲ့အကြောင်းအရာတွေနဲ့ဆန်ရှင်ကိုဖျက်ဆီးခြင်းပါလို့ဆိုရင်ဖျက်မယ်။ခိုင်မာတဲ့အကြောင်းအရာတွေနဲ့ဖျက်ရမယ်။
တင်းစာရှင်းလင်းပွဲမှာတယောက်ကဒီဒေါအောင်ဆန်းစုကြည်လွတ်လာတဲ့အပေါ်မှာပေါ့နော်ဗိုလ်ချုပ်မှုကြီးတန်းရွှေကိုဘာပြောချင်မှလဲလို့မေးတာကိုတော့ဒေါအောင်ဆန်းစုကြည်က
ဘာပြောချင်လဲဆိုပြောဘာပဲဖြစ်ဖြစ်ပြောလို့ရရင်ကောင်းပါပဲပြောလို့ဆိုဆိုပဲပြောချင်တာ
မကြခင်တော့ကကလေးမျိုးမှာဒုတိယပင်လုံညီလာခံခေါ်ဖို့နဲ့ပတ်သက်တဲ့ဒီကလေးမျိုးကြီးညာစာတန်းထုတ်ပြန်ခဲ့တဲ့အပေါ်မှာသူ့ရဲ့သဘောထားကိုလည်းအခုလိုပြောသွားပါတယ်
ဒုတိယပင်လုံဆိုတာကျမဟို1969ခုနှစ်တော့ပင်လုံတွေကပြောပြီးတဲ့ကိစ္စပဲအဲ့တော့ကျမတို့အခုချိန်မှာတော့27ရာစုနှစ်နဲ့ကန့်ညီတဲ့ပင်လုံစိတ်ဓာတ်တစ်ခုထူထောင်ဖို့ပင်လုံညီလာခံမျိုးတစ်ခုလိုလိုရဲဆိုတာလည်းသဘောတူပါတယ်
မြန်မာနိုင်ငံမှာတိုက်ပွဲတွေနဲ့ပြဿနာကိုဖြေရှင်းတာဟာစိတ်မကောင်းစရာလို့လည်းဒေါအောင်ဆန်းစုကြည်ကမြင်ပါတယ်
။တိုင်းသားတွေနဲ့တိုက်ပွဲဖြစ်တာရောဘာဆိုစိတ်ချမ်းသာစရာရှိလဲ။တိုင်းသားတွေနဲ့တိုက်ပွဲဖြစ်တာဆိုတော့ကျွန်တော်တို့အားလုံးကစိုးရိမ်စရာပေါ့စိတ်မကောင်းစရာပေါ့ဒီလိုမှမျိုးတွေဖြစ်တယ်လေ။ဒါပေမဲ့ကျွန်တော်တို့ကငင်းညံ့တဲ့နေနဲ့ဟိုမတူကွဲပြားတဲ့အတွေ့အမြင်တွေကိုဒါကိုဖြေရှင်းမယ်ဆိုတဲ့အယူအဆကိုပြန်ဆွဲထားတဲ့လူတွေဆိုတော့ဒီလိုတိုက်ပွဲတွေနဲ့ဖြေရှင်းရမယ်ဆိုတဲ့ဟာကျွန်တော်တို့အများကြီးဝင်နေကြတာလို့
မြန်မာနိုင်ငံမှာအကျဉ်းချနေဆဲဖြစ်တဲ့နိုင်ငံရေးအကျဉ်းသားတွေအရေးကိုလည်းမမေ့ပါဘူးဆိုတာကိုသတင်းစာရှင်းလင်းပွဲမှာပြောသွားပါသေးတယ
်။နိုင်ငံရေးအကျဉ်းသားတွေတော့တောက်ထားလို့ပြောရမှာပဲ။တောင်းမှမမေ့ဘူး။မင်းတို့စိတ်ကမှတစ်ချိန်လုံးရှိနေတ
ယ်။မြန်မာပြည်သူတွေဒီပညာရေးပိုင်းအားနဲ့တာနိုင်ငံရေးအသည့်အားနဲ့တာနဲ့ပတ်သက်တဲ့အမေးကိုဖြေရမှာလဲ
။ဟုတ်တယ်လို့ပြောရအောင်။အနေနဲ့ပြည်သူတွေအနေနဲ့ education မှာတော်တော်ကိုအားနဲ့တာလေ။ education မှာကိုအားနဲ့တာ။ဒါအဲ့တော့ပြည်သူတွေပညာရေးကိုပိုပြီးမြင့်တယ်ပေါ့ဆိုရင်အဖက်ဖက်မှာပညာရေးစနစ်ကြီးတစ်ခုလုံးကအားနည်းနေမှာနိုင်ငံရေးသိပညာလည်းအားနည်းမှာပေါ့ဒါကဒီမှာတက်တက်ဖယ်ပြီးပြောလို့ရတော့မှာမဟုတ်ဘူး
နှစ်ပေါင်းများစွာဒီမိသားစုအရေးထက်ပေါ်လေမြန်မာပြည်သူတွေရဲ့အရေးကိုဆောင်ရွက်နေတဲ့အတွက်သူ့ကိုအနစ်နာခံတယ်လို့ပြောကြတာကိုလေဒေါအောင်ဆန်းစုကြည်ကပြန်ပြီးပြောတာကသူကတော့အဲ့လိုမယူဆပါဘူးတဲ့
အနစ်နာခံတယ်လို့အမေလုံးဝစိတ်ချမှမထားဘူးအဲ့တော့အနစ်အမေကိုဒီမှာလေအနစ်နာခံတယ်မျက်နှာခံတယ်လို့ပြောလို့ရှိရင်ဒါအင်တာမျက်နှာကူစရာကိစ္စလေဒါအမေရှုပ်ချင်တဲ့လမ်းကိုမိမရွေးပါရွေးပြီးတော့ရှောက်တာအနစ်နာခံတယ်လို့လုံးဝစိတ်မထားဘူးစိတ်ချမှအနစ်နာခံတယ်ဆိုတာကိုအကျွေးတောင်းနေတယ်လို့ပဲဒါဟုတ်တယ်အဲ့လိုပဲအနေအဲ့ကြောင့်လို့ကိုကိုကိုအနစ်နာခံတယ်လို့လုံးဝမထင်ဘူး။ကိုရွေးတဲ့တောင်းကိုကိုလျှောက်တယ်၊ကိုကြိုက်လို့ကိုလျှောက်တယ်။ခံကြရှိရင်ကိုခံမယ်။ဘယ်သူမှလည်းအကျိုးရမှာမတောင်းဘူး
။ဒေါအောင်ဆန်းစုကြည်ကိုနုပြိုနေအောင်လို့ဘလို့နေပါတယ်လို့တယောက်ကလည်းမေးပါတယ်။အဲ့ဒါကိုတော့အရှုံးဖောက်ပြီးတော့ဒေါအောင်ဆန်းစုကြည်ပြန်ဖြေတာက
အလုံးလောအချက်အရဒီမိုကရေစီမရမချင်းကြမ်းကြမ်းမာမာနဲ့ခိုင်ခိုင်မာနေရမယ်။ဒီမိုကရေစီရမြရတော့အဲမှာကောင်းမလို့မအေးစေးစေးအဖွားကြီးလုပ်သွားမယ်
။သူ့ရဲ့အင်အားဟာတဲ့ပြည်သူတွေရဲ့အင်အားဖြစ်တယ်ဆိုတာကိုလည်းဒေါအောင်ဆန်းစုကြည်ကပြောပြီးတော့အားလုံးလက်တွဲလှုပ်သွားရမယ့်အကြောင်းကိုအလေးပေးပြောသွားပါသေးတယ်
။ဒီလိုလေဟာအန်တီအားကြီး။အဲ့တော့အန်တီအားဖြစ်အောင်အားရှိရှိနဲ့နေရမှာပေါ့။အန်တီကကိုတော်ဖြစ်လို့လုပ်ရတယ်လား။ဆိုးဆိုးကလည်းပြောပြီးပြီ။လူတယောက်တည်းဒီမိုကရေစီရုပ်လို့လုပ်လို့ရတယ်။ဒီလောက်များလွယ်မယ်ထင်လို့လား။တမိုးတော်ရှိတဲ့ကိစ္စနော်။တမိုးရှိတဲ့ကိစ္စတစ်ခုအတွက်ဆိုအများကြီးပိတ်ဆားရတယ်။တယောက်တည်းလုပ်လို့လည်းမရဘူး။တယောက်တည်းလုပ်တယ်လုပ်လို့ရတယ်လို့ထင်ရင်ဒါဒီမိုကရေစီစိတ်ဓာတ်ကိုမဟုတ်တော့ဘူး။အဲ့တော့ပြည်သူကတွေပြောဒီမိုကရေစီလုပ်ရင်ပါလေတော့ဆောက်စုကြည်လုပ်ပေးစင်ဒီမိုကရေစီရမှာတော့ဆောက်စုကြည်ဆိုရအနာရှင်တွေပဲပေါ်လာမှာပဲ။အဲ့တော့ဒီသူကနေတော့ဝိုင်းပြီးလို့ရ
အခုလိုမျိုးမေးကြပြောကြတာတွေကိုပြည်ရင်းကသတင်းမီဒီယာတွေထဲမှာရှင်းသားခွင့်မရရင်ဘာပြောမလဲလို့ဒီပြည်ရင်းကသတင်းထောက်တယောက်ကမေးတော့
အဲ့ဒီလိုဆိုလို့ရှိရင်တော့ရုပ်ောက်ပေါ်ပြီးတော့ဘာမှလည်းမထူးကြပါလားလို့ပြောရမှာပဲ
ဒါတွေကတော့တနင်္ဂနွေနေ့ကဒီအမျိုးသားဒီမိုကရေစီရုံးချုပ်မှာလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာဒေါအောင်ဆန်းစုကြည်ရဲ့ပြောကြားသွားချက်တွေဖြစ်ပါတယ်။သတင်းစာရှင်းလင်းပွဲမှာဒီပြည်တွင်းပြည်ပကသတင်းတောက်တွေနဲ့ပြည့်နှက်နေတာကိုတွေ့ရပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီရဖို့နီးလာပြီလားလို့နိုင်ငံခြားသတင်းတောက်တယောက်ကမေးတာကိုဒေါအောင်ဆန်းစုကြည်ကသူ့အနေနဲ့ဒီရှေ့ကိုကြိုပြီးတော့မမြင်နိုင်လို့ပေါ့လေဘယ်တော့မမြန်ရမယ်ဆိုတာကိုတော့မပြောနိုင်ပါဘူးအမြန်ဆုံးရအောင်အတွက်တော့စူးစမ်းသွားပါမယ်ဒီမိုကရေစီရရှိရေးကြိုးပမ်းမှုဟာပြည်သူတွေစီကထောက်ခံမှုဘယ်လောက်ရတယ်လဲဆိုတဲ့အပေါ်မှာအများကြီးမူတည်နေပါတယ်လို့ဒေါအောင်ဆန်းစုကြည်ကဖြေသွားပါတယ်ရှင်